ကွန်ဝေကယောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဆက်ယုံတယုံမှရာကနန်းရှိတဲ့အလုပ်သမားတွေမှယောဂါပိုးရှိနေတာတွေ့ရတဲ့အကြောင်းသတင်းကြောင့်ဆွေရည်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအကန့်နွန်ပါကွန်ဝေကယောဂါကူးစက်မှုတွေကြောင့်ရန်ကုန်တိုင်းအတွင်းယာယီပိတ်ထားရတဲ့ဆက်ယုံတွေကိုဒီတစ်ပတ်သည်ပြန်ဖွင့်ပေးလိုက်တဲ့အချိန်မှာပဲဆက်ယုံတယုံမှယောဂါကူးစက်သူရာကနန်းအထိတွေ့ရတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့တာပါမင်္ဂလာတောင်ဆက်မှုဆောင်ကမှန်ဘလူးဆက်ယုံမှာအလုတ်သမားရာကနန်းအထိယောဂါကူးစက်နေတာတွေ့ရတဲ့အတွက်ကျန်းမာရေးဆိုင်ရာလုံခြုံချက်တွေကိုအလုတ်ရှင်ရောအလုတ်သမားတွေပါတိတိကျကျလိုက်နာဖို့လိုအပ်ကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနဗဟိုကူးစက်ယောဂါတက်ဖြည့်ရေးဌာနခွဲညွှန်ကြားရေးမှူးတောက်တာခင်ခင်ကြီးကပြောပါတယ
်အဲ့မှာလဲမှန်ပြောလို့ဆက်ယုံတယုံမှာဆိုလို့ရှိရင်ယောဂါပိုးကူးစက်တဲ့သူပေါ့နော်ယာနဲ့ချီပေါ့နော်တရားကျော်200ဝန်းကျင်ရှိနေတယ်ရှိနေတဲ့အပိုင်းမှာဆိုလို့ရှိရင်ဒါဟာသူကြီးဆမ်းမဲ့ကာလဖြစ်ပါလေအဓိကကတော့တယောက်နဲ့တယောက်เนาะမိမိကကသူတို့လှုပ်လှုပ်တဲ့နေရာမိမိကကဖြစ်မနေရဘူးပေါ့နော်သူတို့တွေကိုလက်ဆေးဖို့အတွက်လှုပ်လှုပ်တဲ့နေရာနဲ့ဝန်းကျင်မှာဆိုရင်ဟန်းကျယ်တွေအလွယ်တကူဆေးနိုင်အောင်လှုပ်ထားရမယ် mask ကို face shield နဲ့ mask ကိုတတ်ထားရမယ်ဆက်ကိုလည်းအများပဲပစ္စည်းတွေကင်တွယ်သုံးပြီးတဲ့ခါတိုင်းမှာဆက်ကိုမကင်တွယ်ခင်ဆေးမျိုးကင်တွယ်ပြီးဆေးမျိုး
ဆက်ရောက်အလုပ်သမားတွေထဲကယောဂကုသသူအဖြစ်အတည်ပြုထားသူအရဲ့အတွက်အတိအကျနဲ့ဘလို့ကုသခံရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့လည်းယာကနာထေကုသသူတွေတွေ့ရှိခဲ့တဲ့သတင်းကြောင့်လုပ်ငန်းတွေပြန်စတာရပ်ပိုင်းတာရှိတဲ့ဆက်ရောက်အလုပ်ရုံမှလုပ်ငန်းခွင်လုံခြုံရေးစိုးရိမ်မှုတွေလည်းထပ်ပေါ်လာပါတယ်ဒီတစ်ပတ်ထဲမှာပဲထောင်ထဲချီတဲ့ဆက်ရောက်အလုပ်ရုံတွေပြန်ဖွင့်ခဲ့ပေမဲ့ကတ်ယောဂါကုသမှုအန္တရာယ်အတွက်ကြိုတင်ပြင်ဆင်မှုတွေမှာအားနည်းတာတွေ့ရတဲ့အကြောင်းမြန်မာနိုင်ငံဆက်မှုလက်မှုနဲ့ဝန်ဆောင်မှုအလုပ်ငန်းပေါင်းဆောင်အလုပ်သမားများတမကအဖွဲ့ချုပ်အထွေထွေအသွင်ရည်မှုဦးတက်နှင်းအောင်ကပြောပါတယ်
အဓိကကူးစက်တဲ့ဟာကတော့တချို့ဒီဟိုသူတို့လူတယောက်ကနေစပြီးတော့မှပေါ့နော်ကူးစက်လိုက်ပြီဆိုလို့ရှိရင်ဆက်ရောက်လို့ရုံတွေမှာအိမ်သိမ်းရတာအင်မတန်ခက်သွားတဲ့အနေအထားပေါ့လေဘာလို့လဲဆိုတော့အလုပ်တွေကိုလက်ဆင့်ကမ်းပြီးတော့မှလုပ်ကြတာတွေရှိတယ်။နောက်ဌာနတစ်ခုထဲမှာလုပ်ကြတာတွေရှိတယ်။အဲ့ဒါပြင်ကျွန်တော်တို့ကပိုးတွေးလူနာအလုပ်လုပ်သွားတဲ့ဆက်နဲ့ဆက်ပစ္စည်းတွေကိုဒီပိုးတက်စင်းနဲ့ဖြန်းတာတွေအရင်အားနေကြတာတွေလည်းတွေ့ရတယ်။အဲ့တော့အဲ့ဒီကနေမှတဆင့်ကူးစက်ကြတာလို့ဒီလိုပဲအကြမ်းမြင်သုံးသပ်မှဖြစ်ပါတယ
်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေရုတ်တရက်တိုးလာရာကစက်တင်ဘာလနှောင်းပိုင်းမှာပဲရန်ကုန်တိုင်းအတွင်းကကုန်ထုတ်လုပ်ငန်းတွေကိုသတင်းနှစ်ပတ်ကြာရပ်နားထားဖို့အစိုးရကအမိန့်ထုတ်ခဲ့တာပါ။သတင်းနှစ်ပတ်ပြည့်ခဲ့ပြီးနောက်ဒီလဆန်းပိုင်းမှာပဲနောက်ထပ်သတင်းနှစ်ပတ်ရပ်နားထားဖို့တက်တန်းထပ်တိုးထားပေမဲ့တက်မှတ်ထားတဲ့ရက်မပြည့်ခင်မှာပဲကျန်းမာရေးဆိုင်ရာလာညွန့်ချက်တွေနဲ့ကန့်ညီတဲ့လုပ်ငန်းတွေအနေနဲ့လုပ်ငန်းတွေပြန်လုပ်နိုင်ကြောင်းခွင့်ပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းလူစုလူဝေးနဲ့အလုပ်လုပ်ကိုင်နေကြရတဲ့လုပ်ငန်းခွင်မှာယောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေတာကြောင့်စိုးရကစောင့်ကြည့်စစ်ဆေးဖို့လိုတယ်လို့လည်းရန်ကုန်တိုင်းလှိုင်တာယာမြို့နယ်ရွှေလင်းပန်းဆက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်းကပြောပါတယ်။
နိုင်ငံတော်ကများเนาะကျွန်တော်တို့စိတ်ယုံလုံယုံနေကိုဦးစီးပြီးတော့ပေါ့เนาะဖြစ်ပေးနိုင်မယ်ဆိုလို့ရှိရင်ဖြစ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းတတ်နိုင်တယ်လို့ပေါ့เนาะဝိုင်းပြီးတော့ကြက်ခံပေးမယ်ဆိုလို့ရှိရင်ဒါနိုင်ငံတော်အတွက်လည်းဝင်တော့ဝင်ဖို့မဖြစ်တော့ဘူးပေါ့เนาะဒါဆိုလို့ရှိရင်ကိုယ်စိတ်ယုံမှာစစ်လိုက်တဲ့ခါကျတော့စစ်လိုက်ချက်ချင်းတိပဲခါကျတော့လူတွေကစိတ်ထဲရှင်းသွားတာပေါ့ဗျာဒါလေးတွေလည်းလုတ်ပေးနိုင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကပူးပေါင်းပါဝင်ပေးဖို့လည်းအချိန်ရှိတာပေါ့เนาะ
ကုန်ထောက်လုပ်ငန်းတွေပြန်ခွင့်ပြုလိုက်ပြီးတဲ့နောက်မှာပဲအလုပ်သမားတွေကြားယောဂါပိုးကူးစက်နေတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်တိုင်းမော်ဘီမြို့နယ်အထည်ကျော်အလုပ်သမားအဖွဲ့ဥက္ကဋ္ဌတော်မြတ်နှင်းသက်ကလည်းမော်ဘီမြို့နယ်ကလုပ်ငန်းခွင်မှာကူးစက်သူတချို့တွေ့ရှိထားတယ်လို့ပြောပါတယ်
။ဟိုမော်ဘီရုံးကြီးစဖွင့်တော့အခုလက်ရှိကတော့တရုံ၂ရုံ၃ရုံအဲလောလောဆယ်မှာတော့ကျတို့ဟိုဟာဟို၃ရုံရှိထားတယ်ပေါ့နော်။ဟိုဒီအခုစက်ရုံဖွင့်ဖွင့်ချင်းမှာပေါ့။ကျားတို့ပိုးတွေ့ရဲ့လူကတော့ဟို၃ယောက်ပဲရှိပါသေးတယ်ဒီဟိုဟာဒီအခုချက်ချင်းပေါ့နော
်ရန်ကုန်တိုင်းအစိုးရကတော့လုပ်ငန်းရှင်တွေနဲ့အလုပ်သမားတွေအနေနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့စီကံချက်တွေကိုလိုက်နာကြဖို့နဲ့ပြန်လည်ပတ်နေတဲ့ဆက်ရောင်အလုပ်ရုံတွေကိုကျန်းမာရေးလိုက်ညွှန်ချက်တွေနဲ့မညီတာတွေတွေ့ရှိရင်ယာယီရက်ဆိုင်ဖို့ညွှန်ကြားထားပါတယ်ဆက်ရောက်အလုပ်ရုံတွေပြန်ဖွင့်ပေးထားတဲ့အခြေအနေနဲ့အလုပ်သမားတွေကြားယောဂါပိုးကူးစက်မှုတွေနဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူး။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ကပ်ယောဂါကြောင့်တိုင်းပြည်စီပေါ်ရေးထိခိုက်နေချိန်မှာကုန်ထောက်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွယ်အလုပ်သမားတွေရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းတနင်္လာနေ့တုန်းကအွန်လိုင်းကမိတ်ခွန်းပြောရာမှာထည့်သွင်းပြောဆိုခဲ့တာပါဒါပေမဲ့လည်းအလုပ်ငန်းတွေကိုပြန်လည်ပြန်ရမှာယောဂါအန္တရာယ်ကာကွယ်ရေးစီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါတယ်ရှင်ကျွန်မအားကနော်ရန်ကုန်ကနေသတင်းပို့ထားတာဖြစ်ပါတယ်